This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားပေါင်းတဘာဝပြီးဆင်အနာရှင်ပြီးတော့မှကင်ဝေးပြီးကိုစိတ်နှပြကျမ်းမာချမ်းသာဘေးကင်းလုံခြုံကြပါစေလို့ Radio Energy ဖွယ်သားတွေကဆုတောင်းမြတ်တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့2025ခုနှစ်မတ်လ5ရက်နေ့ Radio Energy မနက်ခင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာ Radio Energy စည်ရေးသတင်းကောက်လုတ်ချက်ကိုຫນွေဦးအလင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
2025ခုနှစ်မတ်လ5ရက်နေ့မနက်ခင်းစီရီသတင်းကောက်နှုတ်ချက်များကိုတင်ပြပေးတော့မှာဖြစ်ပါတယ်ຫນွေဦးတော်လှန်ရေးဟာနိုင်ငံ내ပြည်သူတွေရဲ့ကံကြမ္မာကိုအဆုံးဖြတ်ပေးမယ့်တော်လှန်ရေးဖြစ်ပြီးနိုင်ငံနိုင်ရမယ့်တော်လှန်ရေးဖြစ်တယ်လို့ NUG ကာကွယ်ရေးဒုဝန်ကြီးဆိုတဲ့သတင်းကိုတင်ပြပေးကြပါတယ်ຫນွေဦးတော်လှန်ရေးဟာမိမိတို့နိုင်ငံမိမိတို့ပြည်သူတွေကံကြမ္မာကိုအဆုံးဖြတ်ပေးမယ်တော်လှန်ရေးဖြစ်တယ်ဒီတော်လှန်ရေးဟာနိုင်ငံနိုင်ရမယ့်တော်လှန်ရေးဖြစ်တယ်လို့အမျိုးသားညီညွတ်ရေးအစိုးရကာကွယ်ဝင်ကြီးဌာနဒုတိယဝင်ကြီးနိုင်ကောင်းရွက်က MFDMC ထောက်ပို့ရေးပေါ်များသို့ဂုဏ်ပြုအပြီးအမှားစကားပြောကြရမှာထည့်သွင်းပြောဆိုခဲ့ပါတယ်တော်လှန်ရေးရဲ့အသက်ဖြစ်တဲ့ပြည်သူထောက်ခံမှုပြည်သူထောက်ပို့တို့ဟာပန်းတိုင်ရောက်သည့်အထိဆက်လက်လိုအပ်မြဲလိုအပ်မှာဖြစ်တယ်လို့ဒုဝင်ကြီးကဆိုထားပါတယ်ခင်ဗျာကမ်ဘလူးမြို့နယ်မှာအကြမ်းဖက်စစ်ကောင်စီရင်နှန်းကိုတိုက်ခိုက်ပြီးဖော်ကားတစ်စီးကိုမိရှို့ဖျက်ဆီးခဲ့တဲ့တရင်အားတင်ပြပေးကြပါရစေ။မက်ရှလာ3ရက်နေ့မနက်6:30မိနစ်အချိန်မှာကမ်ဘလူးမြို့နယ်ဇီးကုန်းတကြားဆက်ကာဆာယာမှာဇီးကုန်းမလယ်လန်းတိုင်းအရှိကိုထွက်လာတဲ့အကြမ်းဖက်စစ်ကောင်စီတပ်သားတွေနဲ့ပြူစောထိတွေလိုက်ပါလာတဲ့ဖော်ကားတစ်စီးနဲ့ဆဲပေတိုကားကင်တာတစ်စီးကိုတိုက်ခိုက်ခဲ့ကြောင်းကမ်ဘလူးအခင်အားအမှတ်4တရင်မှတရင်ထုတ်ပြန်ထားပါရစေ။လက်တောင်ရရဲ့အရှိဘက်ရောက်မှာကမ်ဘလူးခင်အားအမှတ်4တရင်နဲ့ပကဖအဖွဲ့တွေမိုင်းဆွဲတိုက်ခိုက်ရာအပြန်အလှန်ထိတွေ့မှုဖြစ်ပွားခဲ့ပြီးရန်သူဘက်မှထိခိုက်သေးဆုံးမှုများရှိခဲ့ပြီးရန်သူဖော်ကားတစ်စီးကိုမိရှုဖျက်ဆီးနိုင်ခဲ့တယ်လို့သိရှိရပါတယ်ခင်ဗျာစစ်တပ်အထိုင်ကိတ်စခန်းမှာထွက်လာတဲ့စစ်ကောင်စီတပ်သားများကိုအနီးကပ်ပစ်ခတ်တိုက်ခိုက်ခဲ့တဲ့သတင်းကိုတင်ပြပေးကြပါမယ်။မကွေးတိုင်းပခုတ်ကူမြို့နယ်ညောင်ချစ်ပင်ရွာစစ်တပ်အထိုင်စစ်စေးရေးကိတ်စခန်းကထွက်လာတဲ့စစ်ကောင်စီတပ်သားများကိုအနီးကပ်ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ Six Senses Guerrilla Force ကထုတ်ပြန်ထားပါတယ်။မက်စလာ၄ရက်နေ့မှာအဆိုပါစစ်ကောင်စီတပ်သားများကိုမီတာ50ခန့်အကွာဝေးမှာအနီးကပ်ပစ်ခတ်နိုင်ခဲ့တာဖြစ်ပြီးမိနစ်50ခန့်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ဆိုပါတယ်။တိုက်ပွဲတွင်စစ်ကောင်စီတပ်သားတူနေရာမှာပင်ပွဲချင်းပြီးတည်ဆုံသွားခဲ့ပြီးအရက်သားကုံကားတစည်းထိခိုက်မှုရှိခဲ့တယ်လို့သိရှိရပါတယ်။အဆိုပါတိုက်ခိုက်မှုကို Six Senses Guerrilla Force, Earthquake People's Defense Force, Turin TR, Handel Pakokku, Justice Revolution Force နဲ့မြိုင်ပကဖာကိုနှင်းခွေတို့ကပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်။စစ်ရေးအချိန်မြင့်လာတာနဲ့အများစစ်ကောင်စီတပ်ဂိတ်စကန်းများနဲ့ဝေးရာမှာနေထိုင်သွားလာကြဖို့ကိုလည်းအသိပေးတိုက်တွန်းထားတယ်လို့သိရှိရပါတယ်ခင်ဗျာ။မြိုင်မှာစစ်ကောင်စီရဲ့ပုံကျဲတိုက်ခတ်မှုကြောင့်အရက်သားတူတေဆုံးပြီးတူးထံရရရှိခဲ့တဲ့သတင်းကိုတင်ပြပေးကြပါမယ်။မကွေးတိုင်းမြိုင်မြို့နယ်အတွင်းကိုစစ်ကောင်စီတပ်ကဂျက်ဖိုင်တာနဲ့ပုံကျဲတိုက်ခိုက်ခဲ့ရာအရက်သားတူတေဆုံးခဲ့ပြီးတူးထံရရရှိခဲ့တယ်လို့ We Left မြိုင်ကဖော်ပြထားပါတယ်။မက်လာ၄ရက်နေ့မနက် 9:35 မိနစ်အချိန်ခန့်မှာမြိုင်မြို့နယ်အနောက်ပိုင်းကိုင်းရွာရှိဘက်တောထဲမှာတကြိမ်စင်စင်ရွာဖုံကြီးကျောင်းကိုတကြိမ်စစ်ကောင်စီကဂျက်ဖိုင်တာနဲ့ပုံကျဲတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။ပုံကျဲတိုက်ခိုက်မှုကြောင့်စင်စင်ရွာဖုံကြီးကျောင်းမှာရှိနေတဲ့ပြည်သူ2ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးတဦးမှာစေကူတမှုခံယူနေရင်းအသက်သေဆုံးသွားခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။
ဒီမော့ဆိုမြို့နယ်ကိုစစ်ကောင်စီကဂျက်ဖိုက်တာဒရုန်းများနဲ့လေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့တဲ့သတင်းကိုတင်ပြပေးကြပါမယ်။ကင်းနီပြည်နယ်ဒီမော့ဆိုမြို့နယ်အနောက်ဘက်ခြမ်းကိုစစ်ကောင်စီကဂျက်ဖိုက်တာနဲ့ဘုံ၆လုံးထက်မနည်းကျဲချခဲ့တယ်လို့ကာမီကာဇက်ဒရုန်းနဲ့လေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့တယ်လို့ Greeny People's Voice သတင်းဌာနကဖော်ပြထားပါတယ်။မက်လာလီယနီနေ့လယ်12နာရီခန့်မှာဒီမော့ဆိုအနောက်ခြမ်းဇေနီကိုဂျက်ဖိုက်တာနဲ့၄ကြိမ်ဘုံ၆လုံးထက်မနည်းကျဲချခဲ့ပြီးဘုံကျဲတိုက်ခိုက်မှုတွင်အသက်63နှစ်အရွယ်စစ်ရှောင်းအမျိုးသမီးထိခိုက်ဒဏ်ရာရရှိခဲ့ကဇေနီက KTV အဆောက်အဦနှစ်ခုလည်းထိခိုက်ပျက်စီးသွားခဲ့တယ်လို့သိရှိရပါတယ်ဒါအပြင်မပေါက်ကွဲသေးတဲ့ပေါင်100ခန့်ရှိဘုံသီးတစ်လုံးလည်းကျန်ရှိနေသေးတယ်လို့ဒေသခံတွေကပြောပါရယ်အလားတူဒီမော့ဆိုအနောက်ခြမ်းကစစ်ရှောင်းစခန်းတစ်ခုအနီးကိုစစ်ကောင်စီကကာမီကာဇဲဒရုန်းနှစ်စီးနဲ့ညနေ3နာရီခွဲအချိန်ခန့်မှာတိုက်ခိုက်ခဲ့တယ်လို့ဆိုပါရယ်အဆိုပါဒရုန်းနှစ်စီးဟာလူဦးရေတရာကျော်ခန့်ရှိတဲ့စစ်ရှောင်းစခန်းအနီးနဲ့တာဝါတိုင်ဂုံးတစ်ခုပေါ်မှာကြားရောက်ပေါက်ကွဲခဲ့ပြီးတာဝါတိုင်ဂုံးပေါ်မှာညနေ9နာရီခွဲကျော်တဲ့အထိမီးဆွဲလောင်နေခဲ့တယ်လို့သိရှိရပါတယ်ဒါအပြင်စစ်ကောင်စီကဒီမော့ဆိုအနောက်ချမ်းကိုလက်နက်ကြီး၃လုံးနဲ့လေပြစ်ခတ်တိုက်ခိုက်ခဲ့သေးတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။နေရီကန်ပြူဟာကောင်အောက်ဖက်ရှိလင်းသေးကျူရမှာစစ်ကောင်စီတပ်ရဲ့လေကြောင်းပုံကျဲတိုက်ခိုက်မှုကြောင့်ချင်းမျိုးသားတဦးသေဆုံးခဲ့တဲ့သတင်းကိုဖော်ပြပေးကြပါတယ်။မက်စလာ၃ရက်နေ့မနေ့9နာရီချိန်ခန့်မှာစစ်ကောင်စီတပ်ရဲ့ drone နဲ့ jet fighter တို့နဲ့လေကြောင်းပုံကျဲတိုက်ခိုက်ခဲ့တာကြောင့်နေရီကန်ပြူဟာကောင်အောက်ဖက်ရှိလင်းသေးကျူရမှာကြားရောက်ပောက်ကွဲခဲ့လို့အသက်28နှစ်အရွယ်ချင်းမျိုးသားစလိုင်းသိမ့်မောင်ဝင်းသေဆုံးခဲ့ကြောင်းစစ်ရေးသတင်းအရင်းမြစ်များမှသိရှိရပါတယ်။ရွာထဲမှာဘုံသီး၅လုံးခန့်ကြားရောက်ပောက်ကွဲခဲ့ပြီးလူနေအိမ်၄လုံးထပ်မင်းမီးလောင်ပျက်စီးခဲ့တယ်လို့သိရှိရပါတယ်။မကွေးတိုင်းငဖဲမြို့နယ်အမ်ပဒန်ကားလန်ပေါ်ကအရခတက်တော် AA နဲ့တော်လိုင်းပူပေါင်းတက်တို့ရဲ့နေရီကန်ဗျူဟာကုန်းထိုးစစ်ဆင်တိုက်ခိုက်မှုဟာတဖြည်းဖြည်းနဲ့နေရီကန်ဗျူဟာကုန်းကိုနှိကက်လာပြီးကာကင်းစခန်းတွေမှာတိုက်ပွဲပြင်းထန်နေကစစ်ကောင်စီတပ်ကလက်နက်ကြီးကြီးတွေလေကြောင်း drone တွေနဲ့ပါခုခံတိုက်ခိုက်နေတယ်လို့သိရှိရပါတယ်ခင်ဗျာ။လေနေအတွင်းချင်းပြည်နယ်ကိုလေကြောင်းတိုက်ခိုက်မှုအကြိမ်180ကြောပြုလုပ်ခဲ့ပြီးလေရင်400ကြောနဲ့စစ်ကောင်စီကဘုံလုံးကြီး900ကြောကျဲချတိုက်ခိုက်ခဲ့တဲ့သတင်းကိုတင်ပြပေးကြပါမယ်။စစ်ကောင်စီမှာ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာ2025ခုနှစ်ဖေဖော်ဝါရီလ28ရက်နေ့အထိ၄နှစ်တာကာလအတွင်းချင်းပြည်နယ်အတွင်းလေကြောင်းတိုက်ခိုက်မှုအကြိမ်180ကြောပြုလုပ်ခဲ့ပြီးရဟတ်ယာဉ်အစီး30ကြောတိုက်လေယာဉ်နဲ့အခြားစစ်သုံးယာဉ်တဝ30ကြောစုစုပေါင်းလေယာဉ်400ကြောနဲ့ဘုံးလုံးကြီး900ကြောကျဲချတိုက်ခိုက်ခဲ့တယ်လို့ Institute of Chin Affairs ကဖော်ပြထားပါတယ်။ထို့သောတိုက်ခိုက်မှုများကြောင့်ချင်းပြည်နယ်အတွင်းရှိလူနေအိမ်406ကြောဘာသာရေးအဆောက်အဦဖျားကြောင်းနဲ့ဖုန်ကြီးကြောင်း23လုံးနဲ့အစိုးရအဆောက်အဦ30ကြောပျက်စီးခဲ့ရပြီးချင်းလူမျိုးအရက်သားပြည်သူအယောက်100ကြောသေဆုံးခဲ့ရကချင်းမျိုးသားတော်လှန်ရေးအဖွဲ့56ဦးထက်မနည်းသေဆုံးခဲ့ရပါတယ်။ဒါပြင်လေကြောင်းတက်ခတ်မှုကြောင်းတနိုင်ငံလုံးအနေနဲ့ချင်းလူမျိုးထိခိုက်ဒဏ်ရာရရှိသူ250ဦးကျော်ရှိခဲ့ပြီးစစ်ကောင်စီမှအာဏာသိမ်းယူပြီးနောက်ချင်းလူမျိုး983ဦးကျော်သေဆုံးမှုအနက်လေကြောင်းတက်ခတ်မှုကြောင်းသေဆုံးရသူမှာ280ကျော်ရှိကချင်းလူမျိုးများရဲ့လူနေအိမ်အဆောက်အဦ1384ကျော်ဘာသာရေးအဆောက်အဦ39လုံးအစိုးရအဆောက်အဦ40ကျော်ပျက်စီးခဲ့ရတယ်လို့ထိခိုက်ဒဏ်ရာရရှိသူမှာ450ကျော်ရှိသူကိုတွေ့ရှိရတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ဦးလေးဖြစ်သူကိုရဲတပ်ဖွဲ့ဝင်ကဖမ်းဆီးစစ်မှုထမ်းခိုင်းထားတဲ့ဖုန်ကြီးကျောင်းသားစစ်တင်နှန်းကနေထွက်ပြေးလာတဲ့တဲ့ရင်ကိုဖော်ပြပေးကြပါရစေ။ဦးလေးဖြစ်သူရဲတပ်ဖွဲ့ဝင်ကဖမ်းဆီးစစ်မှုထမ်းခိုင်းထားတဲ့ဖုန်ကြီးကျောင်းသားစစ်တင်နှန်းကနေထွက်ပြေးလွတ်မြောက်လာပြီးဒနုပြည်နယ်အမျိုးသားကာကွယ်ရေးတပ်တော်ထံခိုးလုံလာခဲ့တယ်လို့သိရှိရပါရစေ။မက်စလာ၂ရက်နေ့ကထွက်ပြေးလွတ်မြောက်လာတဲ့အဆိုပါအာဓမစစ်မှုတန်းစုဆောင်ခံရရသူဟာဦးလေးဖြစ်သူရဲတပ်ဖွဲ့ဝင်ကတိုင်ကြားထားတာတွေရှိတယ်ဆိုပြီးအုတ်ချုပ်ရေးမှုအိမ်ကိုလိန်လေခေါ်ဆောင်ခဲ့ကစာရဖာယုံကိုတန်ပို့ခဲ့ပြီးအဓမ္မစစ်မှုထမ်းခိုင်းခဲ့တာလို့ဆိုပါတယ်စစ်မှုထမ်းခိုင်းမှုခေါ်ဆောင်လာကြောင်းသိရချိန်မှာထွက်ပြေးဖို့ကြိုးစားခဲ့ပေမယ့်တနက်တွင်လည်းဝိုင်းချိန်ချပြီးချိန်ချောက်ခေါ်ဆောင်ခဲ့တာကြောင့်လိုက်သွားခဲ့ရတယ်လို့၎င်းကပြောပါတယ်အဲဒီနောက်မှာစစ်မှုထမ်းရမယ့်သူများကိုဝိုင်းဝန်းနှိပ်စက်ခဲ့ကြပြီးစစ်မှုထမ်းပါသူ40ဦးနဲ့အတူဖြောက်စိတ်ပြီးစစ်အင်ဂျင်နီယာတပ်ထံကိုပို့ဆောင်ခဲ့တယ်လို့ဆိုပါတယ်၎င်းတို့ကိုစစ်တင်နှန်းပေးနေချိန်မှာ10ဦးထွက်ပြေးလာခဲ့ကြတာဖြစ်ပြီး2ဦးကိုပြန်ဖမ်းပြီးက6ဦးလွတ်မြောက်လာခဲ့ခြင်းဖြစ်တယ်လို့ဆိုပါတယ်၎င်းတို့ကိုဒနုပြည်နယ်အမျိုးသားကာကွယ်ရေးတပ်တော်ကတွားရောက်ကူညီခေါ်ဆောင်ပေးခဲ့ ခဲ့တာဖြစ်ပြီးကြံ၅ဦးနဲ့လေလူချင်းကွဲသွားခဲ့ရာကြောင်း၎င်းတပ်သားတူတွေကိုပဲခေါ်ထုတ်နိုင်ခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။ယခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio NUG သတင်းတောင်မင်းစစ်သွင်းတဲ့ခါရှယ်တို့ကပေးပို့ထားခြင်းဖြစ်ပါတယ်။ကျွန်တော်ကတော့ຫນွေဦးလင်ပါ။
ရေဒီယိုအန်ယူဂျီမှဆက်လက်တင်ပြနေပါတယ်။စီးရီးသတင်းကောင်းလို့ချက်ပြီးမှတော့ပြည်တွင်းသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်။ရေဒီယိုအန်ယူဂျီသတင်းရှင်များမင်္ဂလာပါခင်ဗျာ။ခုချိန်အစပြီးရေဒီယိုအန်ယူဂျီပြည်တွင်းသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်။ပထမဆုံးတင်ဆက်ပေးမယ့်ပြည်တွင်းသတင်းကတော့ပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီပြည်သူ့ရဲရဲကော်မတီနဲ့စစ်အာဏာရှင်ဆန့်ကျင်ရေးလူထုကွန်ရက်ဖားကန့်မြို့နယ်တို့တွေ့ဆုံပြီးလက်တွေ့လှုပ်ဆောင်မှုများနဲ့အတူပူးပေါင်းကြီးတက်ကြရန်ဆွေးနွေးတဲ့သတင်းပဲဖြစ်ပါတယ်။ပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီရဲ့ပြည်သူ့ရဲရဲကော်မတီကကချင်းပြည်နယ်ဖားကန့်မြို့နယ်မှာစစ်အာဏာရှင်ဆန့်ကျင်ရေးလူထုကွန်ရက်မှအဖွဲ့ဝင်များနဲ့2025ခုနှစ်မတ်လ4ရက်အင်္ဂါနေ့12:30ချိန်မှာဗီဒီယိုကွန်ဖရင့်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။တွေ့ဆုံဆွေးနွေးပွဲမှာရှေးဦးစွာပြည်သူ့ရဲရဲကော်မတီဥက္ကဋ္ဌကအဖွဲ့မှစကားပြောကြားရမှာအခုလိုတွေ့ဆုံမှုများကတဆင့်အချင်းချင်းအောက်ယူပြီးလက်တွေ့လှုပ်ဆောင်မှုများနဲ့အတူပူးပေါင်းကြီးတက်ကြရတဲ့ဆွေးနွေးချက်များပေါ်မူတည်ပြီးလွှတ်တော်ရေးရာကော်မတီအနေနဲ့လူအပ်မဲ့နေရာများကိုဆက်လက်ဖြည့်ဆည်းပေးနိုင်ရေးကြိုးပမ်းဆောင်ရွက်တော့မှာဖြစ်ကြောင်းပြောကြားပြီးပြည်သူ့ရေးရာကော်မတီတွင်းမှုကပြည်သူ့ရေးရာကော်မတီရဲ့ရည်ရွယ်ချက်ဖွဲ့စည်းထားရှိမှုများလုပ်ငန်းဆောင်ရွက်ချက်များဖြစ်တဲ့ CDM ထောက်ပံ့မှုနဲ့ဝန်ကြီးဌာနဖွဲ့စည်းများနဲ့ပူးပေါင်းဆောင်ရွက်မှုများရမုံငွေရှာဖွေမှုများကိုရှင်းလင်းပြောကြားခဲ့ပါတယ်အရင်နော်ဆင်အာနာရှင်စန့်ကျင်ရေလူလူကွန်ရက်ဥက္ကဋ္ဌကကွန်ရက်ရဲ့ဖွဲ့စည်းပုံမျှော်မှန်းချက်ရည်မှန်းချက်စံတန်ဖိုးမူဝါဒများဗဏ္ဍာရေးဆိုင်ရာမူဝါဒရမုံငွေရှာဖွေခြင်းနဲ့ရမုံငွေသုံးစွဲခြင်းခြေနေများနဲ့ကွန်ရက်ကိုလူလူကိုယ်စားလှယ်အစုဖွဲ့6ခုနဲ့ဖွဲ့စည်းထားရှိပြီးတော်လှန်ရေးကဏ္ဍအသီးသီးရဲ့လိုအပ်ချက်များအားတက်ဆွမ်းသမျှပံ့ပိုးကူညီဆောင်ရွက်ပေးနေမှုများအားရှင်းလင်းပြောကြားခဲ့ပြီးတယောက်လာကြသူများကမြေပြင်ခြေနေများနဲ့ဆက်လက်ပြီးဆက်လက်ပူးပေါင်းဆောင်ရွက်ရန်ကဏ္ဍများနဲ့ချိတ်ဆက်ဆောင်ရွက်ရန်နည်းလမ်းများအားအပြန်အလှန်ဆွေးနွေးဖော်ဆောင်ခဲ့ကြပါတယ်။အဲ့ဒီတွေ့ဆုံပွဲကိုပြည်သူ့ရဲရဲကော်မတီဥက္ကဋ္ဌနဲ့ကော်မတီဝင်များစစ်အာဏာရှင်ဆန့်ကျင်ရေးလူထုကွန်ရက်ဖားကန့်မြို့နယ်မှာကွန်ရက်ဥက္ကဋ္ဌနဲ့အဖွဲ့ဝင်များတပိတ်ဖွဲ့ဝင်များ CDM ဝန်ထမ်းများတက်ရောက်ခဲ့ကြပါလိမ့်ခင်ဗျာ။အခုတခါတင်ဆက်ပြီးမှာကတော့ Bamar Academy ရဲ့တီထောင်ချင်းသုံးနှစ်ပြည့်ခမ်းနားကိုလူငယ်ရေးရာဌာနမှဂုဏ်ပြုသွန်လွှာပေးပို့တဲ့တရမဲ့ဖြစ်ပါတယ်။2025ခုနှစ်မတ်လ3ရက်နေ့ဟာမြန်မာ့ရွေးဦးတော်လှန်ရေးမှာလူငယ်များအတွက်အဓိကကျတဲ့ကဏ္ဍမှတာဝန်ထမ်းဆောင်နေတဲ့ဘာမအကယ်ဒမီဟာတီထောင်ချင်းသုံးနှစ်ပြည့်ပြီဖြစ်ကြောင်းသိရှိရတဲ့အတွက်အမျိုးသမီးလူငယ်နဲ့ကလေးသင်ငယ်ရေးရာဝန်ကြီးဌာနရဲ့လူငယ်ရေးရာဌာနမှဂုဏ်ပြုသွန်လွှာပေးဖို့နှုတ်ခွန်းဆက်လိုက်ပါတယ်လို့ဖော်ပြပါရှိပါတယ်ခင်ဗျာ။ဘာမအကယ်ဒမီဟာ2022ခုနှစ်မှာတီထောင်လာခဲ့ပြီးတဲ့နောက်အားကောင်းတဲ့နိုင်ငံတကာအဆင့်မီပညာရေးစနစ်တည်ဆောက်မှုမှာအရေးပါတဲ့တာဝန်ကိုထမ်းဆောင်နေတာကိုသိမြင်နေရပြီးတင်ကြားရေးနယ်ပယ်မှာကျောင်းသားလူငယ်တိုင်းအခွင့်အလမ်းညီမျှရေးနဲ့ခေတ်ပညာလက်လမ်းမီရရှိရေးကိုရှေ့ရှုပြီးဒေသအသီးသီးမှလူငယ်များအားလက်လမ်းမီသင်ယူရရှိစေပြီးလူငယ်ဖွံ့ဖြိုးရေးမှအဓိကကျတဲ့ပညာရေးကဏ္ဍကိုဥဆောင်ကြိုးပမ်းမှုများပြုလုပ်ဆောင်ရွက်လျက်ရှိတယ်လို့ဖော်ပြပါတယ်။ Bamar Academy ရဲ့ဒီကနေ့ကြာရောက်တဲ့တီထောင်ချင်းသုံးနှစ်ပြည့်နေ့ရက်ဟာလူဦးတော်လှန်ရေးကာလများစွာသောခက်ခဲတဲ့ရုန်းကန်မှုများကိုအောက်မေ့သတိရပြီးလက်ရှိရလာတဲ့အောင်မြင်မှုအသီးဖွင့်အတွက်ပြည့်စုံတဲ့မင်္ဂလာချင်းကဖြစ်ပါစေကြောင်းဆုမွန်ကောင်းတောင်းပေးပြီးနိုင်ငံတော်အတွက်ရေးပါတဲ့လူငယ်များအားပညာရေးစွမ်းအင်ဖြစ်တင်းပေးတဲ့တရားမျှတမှုရှိတဲ့ပညာရေးစနစ်တည်ဆောက်ရမှာယခုထက်မကတဲ့အောင်မြင်မှုများရရှိရန်ဆက်လက်ကြိုးစားကြစေခြင်းပါကြောင်းမေတ္တာရက်ခံအပ်ပါတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။အခုဆက်လက်ပြီးရုရှားနဲ့မြန်မာစစ်အုပ်စုတို့ကျူးလွန်နေတဲ့ဆီယာဇဝတ်မှုများအဆုံးသတ်ရန်ဒဏ်ခတ်ပိတ်ဆို့မှုများအလင်းမြန်ချမှတ်ရန်လိုအပ်နေတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။ရုရှားနဲ့မြန်မာစစ်အုပ်စုတို့ကျူးလွန်နေတဲ့ယာဇဝတ်မှုများအဆုံးသတ်ရန်နိုင်ငံတကာအနေနဲ့နောက်ထပ်ဒဏ်ခတ်ပိတ်ဆို့မှုတွေကိုညှိနှိုင်းဆောင်ရွက်ပြီးအလင်းမြန်ချမှတ်ဖို့လိုအပ်နေကြောင်း Justice for Myanmar ကဖော်ပြထားပါတယ်။ဆီယာဇဝတ်ကောင်မင်းအောင်လှိုင်ဟာဇီးဝါရေးနဲ့လုံခြုံရေးအပါအဝင်ဆက်ဆံရေးပုံမှန်နဲ့ရှင်းလာစေဖို့ရုရှားနိုင်ငံမော်စကိုမြို့မှာသူ့လုပ်ဖို့ကင်ပတ်ယာဇဝတ်ကောင်တွေနဲ့တွေ့ဆုံနေပါတယ်။ရုရှားနိုင်ငံဟာမြန်မာစစ်အုပ်စုတွေအဓိကလက်နက်တင်သွင်းသူဖြစ်တဲ့မြန်မာပြည်သူလူထုအပေါ်စစ်အုပ်စုကျူးလွန်နေတဲ့ရစ်စစ်ရာဇဝတ်မှုတွေကိုဆက်လက်လှုပ်ဆောင်နိုင်ဖို့လောင်စာမီးထိုးပေးနေတာဖြစ်ပါလေခင်ဗျာ။အခုတခါကြားပြန့်ကိုင်းတွေကဖမ်းဆီးထိန်းသိမ်းထားရှိသူတွေကိုနေ့စဉ်ဘက် 1.6 သန်းအကုန်ခံပြီးကျွေးမွေးစောင့်ရှောက်ဖို့မတက်နိုင်တော့ဘူးလို့စောချစ်သူပြောဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။ကရင်နယ်ခြားဆောင်တဲ့ BGF အနေနဲ့ထိုင်းမြန်မာနယ်စပ်တစ်လျှောက်ကကြားပြန့်ကိုင်းတွေကိုဖြိုခွင်းပြီးဖန်စီထိန်းသိမ်းထားသူတွေကိုနေ့စဉ်ဘတ်1.6သန်းအကုန်ခံပြီးကျွေးမွေးစောင့်ရှောက်ထားဖို့မတက်နိုင်တော့ဘူးလို့စောချစ်သူနေထိုင်တဲ့ ဂင်းပြည်နယ်မြောက်ပိုင်းမြို့ရွှေကိုကူကတီးတန့်အင်ယာမှာပြုလုပ်တဲ့ The Nation သတင်းဌာနနဲ့အင်တာဗျူးမှာပြောဆိုခဲ့ကြောင်းသိရှိရပါတယ်။လူကုန်ကူခံရတဲ့ငွေလင်းအလုပ်သမားတွေနဲ့လက်ပတ်ပြီးကမ္ဘာအနှံ့ကလူတွေစီကနေဒေါ်လာဘီလီယံချီလိမ့်လဲနေတဲ့ငွေလင်းလုပ်ငန်းတွေနောက်ကွယ်ကအဓိကကျတဲ့သူအဖြစ်စွပ်စွဲခံရတာကိုတုံ့ပြန်ဖြေရှင်းဖို့စောချက်သူကအင်တာဗျူးလက်ခံခဲ့တာဖြစ်တယ်လို့ဖော်ပြထားပါတယ်။အခုချိန်မှာလူတိုင်းကကျွန်တော်တယောက်တည်းကိုပဲပြစ်တင်နေကြတယ်။ပြဿနာတွေကိုကိုယ်တိုင်ကိုယ်ကျဘယ်သူမှတောင်းယူပြီးမဖြေရှင်းနိုင်ဘူး။ကျွန်တော်ဘာပဲလှုပ်လှုပ်ပဲအချိန်ပဲလှုပ်လှုပ်ဝေဖန်ပြစ်တင်ခံနေရတယ်။ထိုင်းမြန်မာနဲ့တရုတ်အနာပိုင်တွေနဲ့ပူပေါင်းပြီးငွေလင်းကိန်းတွေကိုနှိမ်နေနေတာတော့လူမြင်ကောင်းရုံတက်သက်လုပ်နေတယ်လို့လူတွေကထင်မြင်နေတုံးပဲလို့ဘုံမူကြီးဆော့ချစ်သူကပြောဆိုပါတယ်။နေရပြန်ပေါ်ရေးဆောင်ဆိုင်နေတဲ့နိုင်ငံသား9000ကျော်ရဲ့မိခင်နိုင်ငံအနေနဲ့လဲသူတို့ရဲ့နိုင်ငံသားတွေကိုတောင်းယူပေးဖို့သူကတောင်းဆိုထားပါသေးတယ်ခင်ဗျာ။အခုဆက်လက်ပြီးစစ်ကောင်စီကစာပြန်ပွဲကြောင်းပြပြီးညောင်ရွှေရောက်စပေးဆောင်တွေကိုနေရက်ပြန်ခိုင်းတဲ့တဲ့ရင်ကိုလည်းတင်ဆက်ပြီးမှာဖြစ်ပါတယ်။ရှမ်းပြည်တောင်ပိုင်းညောင်ရွှေမြို့နယ်ထွေအုပ်ရဲ့ညွှန်ကြားချက်အရတောင်ကြီးကျေးရွာအုပ်စုအုပ်ချုပ်ရေးမှူးဦးသိန်းဟန်ကကျေးရွာအသီးသီးရှိဘုံကြီးကျောင်းတွေမှာခုံလုံးနေတဲ့စပေးဆောင်တွေကိုမလအတွင်းအခြေခံပညာစာသင်ကျောင်းဆောင်ပြီးဘော်တွေပြီးဆုံးပြီးတဲ့အချိန်မှာဖိအားပေးနေရက်ပြန်ခိုင်းနေကြောင်းရွှေပြည်ပြည်သတင်းဌာနမှဖော်ပြထားပါတယ်။ညောင်ရွှေမြို့မှာစာပြန်ပွဲလှုပ်ချင်တဲ့မျိုးကန်လူတစုကဘုံကြီးကျောင်းမှာစပေးဆောင်တွေရှိနေတာကြောင့်စစ်ကောင်စီခန့်ပြည်နယ်ဝန်ကြီးချုပ်ကိုအကူအညီတောင်းပြီးနှစ်ထုတ်ခိုင်းထားတာလို့လည်းသိရပါတယ်။ညောင်ရွှေမြို့နယ်နဲ့ထိစပ်နေတဲ့ဖဲခုံမြို့မှာတိုက်ပွဲပြင်းထန်နေဆဲဖြစ်ပြီးမြို့နယ်တွင်းကကြေးရွာတွေမှာစစ်မှုထမ်းခေါ်ယူနေတာကြောင့်ပြန်ဖို့အတွက်စိုးရိမ်မှုရှိနေတယ်လို့စပေးဆောင်သူကပြောဆိုထားပါတယ်ခင်ဗျာ။အခုတခါရင်းနှံကျင်းသစ်ထမတူးကြဖို့နဲ့လေချောင်းရံကာကွယ်ရေးပြင်ဆင်ကြဖို့မြိုင်ပကပအတိပိတဲ့တရင်ကိုလည်းတင်ဆက်ပေးပါမယ်။မကွေးတိုင်းမြိုင်မြို့နယ်နဲ့ထိစပ်မြို့နယ်များဖြစ်ကြတဲ့မြိုင်ပေါက်ရင်းနှံမော်နယ်မြေတွင်းမှာရင်းနှံကျင်းသစ်တွေတူးဖော်ခြင်းမပြုလုပ်ကြရင်လည်းလေချောင်းရံကာကွယ်ရေးကြိုတင်ပြင်ဆင်ကြဖို့မြိုင်ပကပကအတိပိထုတ်ပြန်ထားပါတယ်။စစ်ကောင်စီကပြင်မဲ့ပြည်သူလူထုနဲ့လူစုလူဝေးများပေါ်လေကြောင်းတိုက်ခိုက်မှုတွေဇက်တိုက်ပြုလုပ်နေတာကြောင့်ပြည်သူ14ဦးသေဆုံးပြီး15ဦးခန့်ဒဏ်ရာရခဲ့တယ်လို့ဆိုပါတယ်။အဲဒီလိုလေကြောင်းတိုက်ခိုက်မှုတွေကိုအတိုင်းအတာတစ်ခုထိကာကွယ်နိုင်ဖို့မော်ပိုင်ရှင်၊ကျင်းပိုင်ရှင်၊စစ်ပိုင်ရှင်များအနေနဲ့ကျင်းအစ်တွေထပ်မံတူးဖော်ခြင်းမပြုလုပ်ကြဖို့နဲ့မိမိတို့လောက်ကအတွင်းကရင်းနှံလှုပ်သားရေတွက်တဲ့ကိုရီးအချက်လက်များဝင်းထွက်တောလောင်မှုတွေကိုမတ်လ15ရက်နေ့မနက်7:00နောက်ဆုံးထားပြီးပြေဖို့ကြဖို့အတိပေးထားပါတယ်။ဒါပြင်မြို့နယ်အတွင်းနေထိုင်တဲ့ကိုယ်သူတွေကိုမပုံတင်တဲ့တကွထောက်ခံမှုရယူပြီးစိတ်ချမှုရှိတဲ့လူတွေကိုသာလက်ခံရန်စတားလင်ဆိုင်များကိုစီစစ်ပြီးယာယီပိတ်ပင်ထားရတယ်။တပ်ဆိုင်ရာတပ်ဖွဲ့တာဝန်ရှိသူများနဲ့ရဲဘော်တွေကိုလည်းစနစ်တကျစီစစ်အသုံးပြုကြဖို့ကြက်မဲ့ဆောင်ရွက်သွားရန်မြိုင်ပကပကထုတ်ပြန်ထားပါတယ်။တိုင်းနယ်ကြေးရွာများတွင်ရှိအိမ်တော်စုတစ်ခုစီတိုင်းတလားတွင်ဘုံကိုချင်းတွေကိုစနစ်တကျဒူးစီပြီးဆောင်ရွက်မှုရှိမရှိကိုရဲကြီးတာဝန်ခံတွေကကိုယ်တိုင်လိုက်လံစစ်ဆေးပြီးလိုက်နာမှုရှိတဲ့အိမ်တော်စုအားတံငွေချမှတ်အရေးယူသွားဖို့ကိုလည်းညွှန်ကြားထားပါသေးတယ်။ဒါပြင်မြိုင်ပကဖတောင်းယူထားတဲ့ဇုံတိုက်နယ်ရဲကြီးတွင်အလူပင်္ဂလာဆောင်တာရီနာရီပွဲများနဲ့ပတ်သက်ပြီးတပ်ဆိုင်ရာရဲကြီးတိုက်နယ်နဲ့ဇုံတောင်းခံတွေကိုအစင်းစင်ကြိုတင်အကြောင်းကြားမှုပြုလုပ်ပြီးခွင့်ပြုချက်ရမှသာဆောင်ရွက်ကြဖို့အတိပေးထားပါလိမ့်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio Energy သတင်းတောက်မင်းသိဟန်နဲ့ခါရှယ်ရိုကပေးပို့ထားတာဖြစ်ပါလိမ့်ခင်ဗျာ။Radio NUG တော်ရရှင်များခင်ဗျာအခုတခါတော်လိုင်းရေကြပြားစီစဉ်မှာကိုအောင်မိုင်းရေးဖွဲ့ထားပြီးနှွေဦးမိုးခန်းစားရွတ်ဖတ်ထားတဲ့ပွဲဆိုတဲ့တော်လိုင်းရေကြပြားကိုခန်းစားနားဆင်ကြရမှာဖြစ်ပါတယ
်ပွဲဒီလောက်ဆုတ်ပြက်နေတဲ့နိုင်ငံတော်ကြီးစီကဘာများအတနာခံเสียရှိတော့လဲပြာပုံပေါ်ကအယိုးစကြံမှာလက်နှစ်ဖက်ကကြိုးချီလျက်သားဟာနေတဲ့ပါဇက်ကတောက်ခေါက်တန်ကိုသမင်းငယ်ကြားရခဏမှာနှောင်ကြိုးတွေဟာနှုတ်ဆက်ကြအဖေကသမီးတိုက်ပွဲဝင်ဖို့အနီရောင်လက်စည်းလေးချီနှောင်ပေးတိုက်ပွဲအတွက်အားဖြစ်စေလို့ညာတိုက်ပွဲကြချင်းလက်စည်းလေးမှာသွေးတွေရဲလို့အမေကသားငယ်လက်မောင်းတိုက်ပွဲဝင်တောင်းကိုပတ်သူရဲ့ကောင်းတစိမ့်အပ်လို့တိုက်ပွဲထွက်စေခဲ့တယ်တိုက်ပွဲကြချင်းတိုက်ပွဲဝင်တောင်းလက်မောင်းတစိမ့်သွေးမတိတ်ခဲ့တစိမ့်သမိုင်းအရိုင်းမခံနိုင်ပန်းနိုင်တွင်ပေးဆက်လိုက်တယ်တိုက်ပွဲထွက်မဲ့သားအန်ရဲ့ကင်းညာစုစကားချွေသားကိုတွေ့တွေ့ကြည့်မချစ်ပေမဲ့သွားပါသားအမေစကားရင်ထဲဆွဲထားတိုက်ပွဲကြားကသူရဲ့ကောင်းတိုက်ပွဲကြချင်းအမေကိုတမိအမေနေကောင်းပါစေ။နှွေဦးဆိုတာရင်းရတဲ့ပွဲတင်းရတဲ့ပွဲပြင်းရမယ်ပွဲတနတ်ကိုဓာတ်နဲ့ခုတ်တဲ့ပွဲ မျက်ရည်ခန်းချောက်တဲ့ပွဲတရိုးတိုင်းမှာဝิญဉ်ကက်တဲ့ပွဲမိဘတွေကသားသမီးတွေကိုအလေးပြုတဲ့ပွဲသားသမီးတွေကမိဘတွေအတွက်တာဝန်ကျေတဲ့ပွဲသမိုင်းဆိုတာမပြတ်စည်းစင်းနေတဲ့မြစ်ကြီးတစင်းရဲ့တိုက်ပွဲကိုအောင်မိုင်း
ရေဒီယို NUG မှဆက်လက်တင်ပြနေပါတယ်။အခုတခါတယ်လီကျမ်းမာအစီအစဉ်မှာအပူထန်အန္တရာယ်ကိုဘယ်လိုကာကွယ်ကြမလဲဆိုတဲ့အကြောင်းအရာကိုဒေါက်တာဆူတောင်းပြေကတင်ဆက်ပေးမှာဖြစ်ပါတယ်
။အားလုံးမင်္ဂလာပါ။ကျွန်တော်ကတော့ဒေါက်တာဆူတောင်းပြေဖြစ်ပါတယ်။ကျွန်တော်ဒီနေ့ပြောပြမယ့်အကြောင်းအရာကတော့အပူထန်အန္တရာယ်ကိုဘယ်လိုကာကွယ်ကြမလဲဆိုတဲ့အကြောင်းအရာလေးဖြစ်ပါတယ်။မြန်မာနိုင်ငံလိုပူပြင်းတဲ့နိုင်ငံအဖို့အထူးသဖြင့်နေရာဒီရောက်ပြီဆိုရင်တကြီးရွယ်ဦးတွေအပါအဝင်ပြည်သူအများစုဟာအပူရန်ကြောင့်ကျန်းမာရေးထိခိုက်ခံစားနိုင်ရပါတယ်။ထူးသဖြင့်ကတော့ယောဂအခန်းရှိတဲ့သူတွေကျန်းမာရေးပုဒ္ဒတာအားနည်းသူတွေနဲ့အနေထိုင်မဆင်ကျင်သူတွေဟာအပူရန်ကြောင့်အသက်မဆုံးရှုံးသင့်ပဲဆုံးရှုံးကြရပါတယ်။အပူရန်ကြောင့်ကျန်းမာရေးထိခိုက်နိုင်ခြင်းပုံမြင်မှတဲ့လူအုပ်စုတွေကတော့မတန်ဆွမ်းတဲ့သူတွေ၊ကိုဝင်ဆောင်တွေ၊အာအင်နေပါတဲ့သူတွေ၊ဆင်းရဲနွမ်းပါသူတွေ၊စစ်ဘေးသင့်ပြည်သူတွေ၊ရွှေ့ပြောင်းနေထိုင်ရသူတွေနဲ့အိုးမဲ့အိမ်မဲ့နေထိုင်သူတွေဖြစ်ပါတယ်။ဒါ့အပြင်ကလေးတငယ်တွေနဲ့တကြီးရွယ်အိုတွေအာသာသမားတွေပြင်ပနေအောင်အောက်မှာအလုပ်လုပ်နေသူတွေနဲ့ကာယလူသမားတွေကလည်းအပူဒဏ်ကြောင့်ကျန်းမာရေးထိခိုက်နိုင်ခြင်းပိုပြီးမြင်မာပါတယ်။အပူဒဏ်ကြောင့်ဖြစ်နိုင်တဲ့ယောဂလက္ခဏာတွေကတော့မူးမေတာ၊အားနေတာ၊မူးဝေတာ၊ကြောင်ကန်းပြောဆိုတာ၊ပြုတ်မူတာ၊ပြုတ်အန်တာ၊ချွေးထွက်များတာနဲ့ရေငတ်တာ၊ကြွတ်တက်တာနဲ့ခန္ဓာကိုယ်အပူချိန်မြင့်တက်တာဥမာအနေနဲ့ 40.5 ဒီဂရီစင်တီဂရိတ်ဒါမှမဟုတ်105ဒီဂရီဖာရင်ဟိုက်အထိဒါမှမဟုတ်အဲ့ဒီထက်ပိုပြီးတော့အပူချိန်တွေမြင့်တက်တာဒါမျိုးတွေဆိုရင်အပူဒဏ်ကြောင့်ဖြစ်တဲ့ယောဂလက္ခဏာတွေလို့သတ်မှတ်လို့ရပါတယ်အဲ့တော့အပူဒဏ်ကြောင့်ဖြစ်တဲ့ယောဂလက္ခဏာတွေကိုသိသွားပြီဆိုရင်ဆောင်ရံရှောင်ရံတွေကဘာတွေဖြစ်မလဲအပူဒဏ်နဲ့ပတ်သက်ပြီးတော့ဗောနော်အပူဒဏ်နဲ့ပတ်သက်ပြီးဆောင်ရံကတော့နံပါတ်1ရေများများတောက်ဖို့ပါပဲအရေများများတောက်ရင်လည်းရပါတယ်ရေပြင်ဗောနော်ဥမာဓာစားရေတွေလည်းအပါဝင်ပေါ့ဗျာတခြားတည်တည်ဥဖြော်ရည်လည်းပါပါတယ်ရိုးရည်လည်းများများတောက်ပေးပါဒါအပြင်နံပါတ်1အနေနဲ့ကတော့အုတ်ထုတ်ထီဆောင်ပြီးမှအပြင်ကိုထွက်ပါဒါမှနေပူဒဏ်ကိုကာကွယ်နိုင်မှာဖြစ်ပါတယ်နောက်တစ်ခုကတော့နေရောင်တိုက်ရိုက်မဝင်ဖို့အတွက်ကာကွယ်ပထားဖို့ပဲဖြစ်ပါတယ်အထူးဖြစ်တော့အိမ်ထဲမှာလိုက်ကားတွေပါတက်တာပေါ့ဗျာနောက်တစ်ခုကတော့နေ့လယ်12နာရီကနေညနေ4နာရီအတွင်းအိမ်ထဲမှာပဲဒါမှမဟုတ်အရိတ်ထဲမှာပဲနေဖို့ပါအပြင်ကိုမထွက်ကြဖို့ပါထူးသဖြင့်နေ့လယ်12နာရီနဲ့ညနေ4နာရီအတွင်းအပြင်ကိုမထွက်ကြအောင်နော်အဲ့တော့ရှောင်းရံအချက်လက်တွေကဘာတွေဖြစ်မလဲရှောင်းရံအချက်လက်တွေကတော့နေ့လယ်12နာရီကနေညနေ4နာရီအတွင်းအပြင်ကိုသွားခြင်းကိုရှောင်းကျင်ရမယ်နံပါတ်1နေအောင်အောက်မှာပြင်းထန်တဲ့လေ့ကျင့်ခန်းတွေပြုလုပ်ခြင်းကိုရှောင်းကျင်ရမယ်နံပါတ်3ကလေးငယ်တွေနဲ့အိမ်မွေးတရိစံတွေကိုကားအတွင်းမှာအဆောက်မပါဘဲနဲ့ထားခဲ့တာမျိုးတွေတကားလော့ကြပြီးတော့ကြံခဲ့တာမျိုးတွေမဖြစ်ဖို့ယူဆရမယ်နောက်တစ်ခုကတော့အရက်လက်ဖက်ရည်ကော်ဖီနဲ့တကြားတံများတဲ့အချိုရည်တွေကိုရှောင်းကျင်ရမယ်နောက်တစ်ခုကတော့နေ့လယ်2နာရီကနေညနေ4နာရီအတွင်းမှာဟင်းနေချက်တာထမင်းနေချက်တာမြို့ပေါ်ကြောင့်ဝင်တာကိုရှောင်ကျင်ပါတဲ့နောက်ဆုံးတစ်ခုကတော့ဖနှက်မပါပဲခြေပလာနဲ့လမ်းလျှောက်တာကိုရှောင်ကျင်ရမယ်တဲ့ဒါကတော့ရှောင်ရံအချက်လက်တွေပေါ့နော်အဲ့တော့ဆောင်ရံရှောင်ရံအချက်လက်တွေကိုသိသွားပြီဆိုရင်အပူဒဏ်နေကာကွယ်ဖို့နီးလန်းနေတခြားနီးလန်းနေရှိသေးတယ်ဘာလို့လဲဆိုရင်အပူဒဏ်ကြောင့်မတက်မတာခံစားရပြီဆိုရင်ရေများများတောက်ဖို့နဲ့ရေအေးနဲ့ရေချိုးဖို့ပဲဖြစ်ပါတယ်ပြင်းတော့အေးတဲ့နေရာမှာပြောင်းရွှေ့ပြီးအနားယူဖို့ဖြစ်ပါတယ်ဒါတွေကမဖြစ်မနေလုပ်ရမယ့်ဟာတွေเนาะဆရာဝန်ကျမ်းမာရေးဝန်ထမ်းတွေမဖြစ်မနေပြတာဖို့ဒါမှမဟုတ်ရင်မြို့ပေါ်တွေဆိုရင်တော့ဗောနော်အရေးပေါ်လူနာတင်ရင်ခေါ်ဖို့ဘလို့အချင်းနေဆိုရင်ခေါ်ရမလဲဆိုရင်ယောဂလက္ခဏာတွေကပို့ပြီးဆိုးလာရင်ဒါမှမဟုတ်ရင်တတိလစ်သွားရင်ဒါမှမဟုတ်ရင်ခန္ဓာကိုယ်အပူချိန်40ဒီဂရီစင်တီဂရိတ်ဒါမှမဟုတ်104ဒီဂရီဖာရင်ဟိုက်အထိမြင့်တက်လာပြီဆိုရင်နောက်တစ်ခုကတော့အပူဒဏ်ကြောင့်ကြွတ်တက်တာတဏှာကြီးထက်ပို့ပြီးကြာနေပြီဆိုရင်ဆရာဝန်ဒါမှမဟုတ်ကျန်းမာရေးဝန်ထမ်းတွေပြတာဖို့လိုအပ်နေပြီဖြစ်ပါတယ်ဆက်ပြောမှာကတော့လုံသမားတွေအပူဒဏ်အနေကာကွယ်ဖို့နီးလန်းတွေဖြစ်ပါတယ်လုံသမားတွေအနေနဲ့အပူဒဏ်အနေကာကွယ်ဖို့အတွက်1အေးမြတဲ့တောက်ရေတန့်တောက်သွုံးနိုင်ဖို့စီစဉ်ထားရှိပါ2အချိန်မီဆေးကုသဖို့ရရှိနိုင်အောင်စီစဉ်ထားရှိပါ3တက်တောင့်တက်တာရှိတဲ့နေရာတွေမှာမကြာခဏအနားယူပါ4ကလေးတွေအတွက်အေးမြပြီးတက်တောင့်တက်တာရှိတဲ့နေရာတွေမှာစီစဉ်ထားရှိပါငါ ပူတဲ့ဆက်ပစ္စည်းတွေကိရိယာတွေကိုအပူရှက်ကာနဲ့ကာထားပေးပါ6အလုပ်သမားတွေကိုပို့ပြီးတော့ခန့်ထားပေးပါဒါမှမဟုတ်ရင်လုပ်ငန်းဆောင်တာတွေအလုပ်ဝင်တွေကိုမပိအောင်ရှော့ချထားပေးပါဒါတွေကတော့အလုပ်သမားတွေအတွက်မဖြစ်မနေကျွန်တော်တို့ဆောင်ရွက်ပေးရမယ့်အရာတွေဖြစ်ပါတယ်အဲ့တော့ဒီမူဝေဒာနဲ့မိမသာဖြစ်လာပြီဆိုရင်ဒါတွေကိုခံစားလာပြီဆိုရင်အရေးပေါ်ရှေးဥတုနာပြုစုတဲ့နည်းတွေရှိပါတယ်ဘာလဲဆိုတော့1ရေများများတောက်ဖို့2အေးတဲ့နေရာကိုချက်ချင်းပြောင်းဖို့3တက်တာချောင်းချီတဲ့အဝတ်အစားတွေကိုဝတ်ဆင်ဖို့4ရေဘတ်တိုက်ဖို့နဲ့5သတိလည်နေပြီဆိုရင်အစာတွေကိုအတင်းမကျွေးပါနဲ့ရေတွေမတိုက်ပါနဲ့เนาะဒါတွေကအရန်ရေးကြည့်ပါတယ်ဒါဒီရှေးဥတုနာပြုစုနည်းတွေနဲ့ကျွန်တော်တို့ကပြုစုအောင်မှာဖြစ်ပါတယ်ဒါဟုမှဒီလိုပြုစုနေတဲ့မှာယောဂလက္ခဏာတွေကဆက်ပြီးရှိနေမယ်ဆိုရင်တော့နိစ္စရာကျန်းမာရေးဌာနကိုအချိန်မဆိုင်မဲ့သွားဖို့လိုအပ်ပါတယ်ဒီလောက်ဆိုရင်တော့အပူဒဏ်နဲ့ပတ်သက်ပြီးတော့ဆောင်ရွက်ဆောင်ရွက်နည်းလမ်းတွေယောဂလက္ခဏာတွေနဲ့ကာကွယ်နည်းလမ်းတွေကိုသိရှိသွားကြပြီလို့ထင်ပါတယ်မြန်မာပြည်သူပြည်သားများအားလုံးစိတ်အာဏာရှင်စနစ်ဆိုးအောက်ကနေအမြန်ဆုံးလွတ်မြောက်ပြီးစိတ်ရောကိုယ်ပါကျန်းမာချမ်းသာကြပါစေ
ရေဒီယို NUG သောရရှင်များခင်ဗျာဒီကနေ့မနက်ခင်းရဲ့နောက်ဆုံးစီစဉ်တစ်ခုဖြစ်တဲ့တော်လန်ရေးတေဂီတာစီစဉ်မှာMotions Rock Band တီးဆိုထားကြတဲ့သရေကျိုးတင်းအောင်ဂိုင်းဆိုတဲ့တော်လိုင်းတေးသချင်းကိုခံစားနားဆင်ကြရမှာဖြစ်ပါလေခင်ဗျာ
ego quello tua che a maneggiar cu tua garo me che sa più me poca ma non do cha hey just went to generation train fresh to the organize ti sai prova tu all and way when Llevo mi azua, te chungale, a cubi chono gema, garo yon trauma, o wari do ma chumba, mori ha con jaume te, show me o tu me la tuen, pesci tu ti o canse, ti sai fue ma tu o la tuen, 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 a tuen ya lo he, Tu all and rain Fesce tu te o canse Ti sai prima tu all and rain Swin 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 Fesce tu te o canse Ti sai prima tu all and rain Swin 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 just oh hey
ဒီနေ့ကတော့ဒီမျှနဲ့ပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်။မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာ7ဒသမ9 MHz ၊ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17ဒသမ6 MHz တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆွတ်တောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။